နိုင်လွတ်လုံဥပဒေလို့အများခေါ်ဆိုနေကြတဲ့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေကိုပြင်ဆင်မဲ့ဥပဒေချမ်းတရက်ကိုပြည်သူ့လွတ်တော်မှာတင်ပြဖို့စီစဉ်နေတယ်လို့တရားစီရင်ရေးနဲ့ဥပဒေရေးရာကော်မတီကပြောပါတယ်လူခွေရေလှူရှားသူတွေဘက်ကတော့ဒီဥပဒေကိုပြင်ဆင်ဖို့ထက်အစ်စ်ရေးဆွဲလိုနေကြတာပါ။ဒါနဲ့ပတ်သက်လို့ VV သတင်းတောင်မေကာကသတင်းပြဖို့ထားပါရဲ့
။ဒီဥပဒေကို2018ခုနှစ်မတ်လမှာအတူတူပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အခန်း6ခန်းနဲ့ပုံမှန်73ခုပါတဲ့ဒီဥပဒေမှာပြဋ္ဌာန်းထားတဲ့ပြစ်ဒဏ်တွေဟာအနည်းဆုံးထောင်ဒဏ်6လကနေအများဆုံးထောင်ဒဏ်3နှစ်ထိကြာခံရမယ့်အပြင်အနည်းဆုံးဒဏ်ငွေ3သိန်းကနေအများဆုံးဒဏ်ငွေ15သိန်းထိကြာခံနိုင်ဖို့ဖော်ပြထားပါတယ်။နိုင်လို့လုံးဆိုပြီးလူသိများတဲ့ဒီဥပဒေဟာနိုင်ငံသားတွေကိုအကာအကွယ်ပေးဖို့ဆိုတာထက်နိုင်ငံသားအချင်းချင်းကြားမှာအမြင်မတူသူတွေကိုအလွဲတကူတရားစွဲလို့ရတဲ့ဥပဒေတစ်ခုဖြစ်လာနေတယ်လို့ဝေဖန်မှုတွေရှိနေပါတယ်။ဒီလိုဝေဖန်ခံနေရတဲ့အတိုင်းချုပ်ရင်းချက်တွေရှိနေတဲ့ဒီဥပဒေကိုပြင်ဆင်ဖို့အတွက်လှုပ်ဆောင်နေတာဖြစ်ကြောင်းတရားစီရင်ရေးနဲ့ဥပဒေရေးရာကော်မတီဥက္ကဋ္ဌဦးတင်ထွေကအခုလိုပြောပြလာတာပါ။ဒါန
ဲ့နောက်ပိုင်းကြတဲ့အခါကျတော့အဲ့လိုဟိုကတော့ပုဂ္ဂိုလ်ကဆိုင်ရာကိစ္စတွေသားတဲ့တအားဆိုတရားဆိုတာပဲ။မကျွန်တော်မကြည့်နိုင်ရင်ကျွန်တော်ကဘာလို့တင်ရလို့လဲကျွန်တော်ဘယ်လိုပြောရလဲဆိုတော့ဆိုရစကြီးပုံမှန်900ပုံမှန်အခြေထိတဲ့ကိစ္စတွေပါလို့တရားဖြစ်ဆိုတာလည်းခါကြတော့အာမကမရအောင်အာမကမရတော့ဘာလို့အာမကမရလဲဆိုတော့အဲ့မှာဘယ်လိုလိုအနည်းဆုံးတက်ကနေပြီးအများဆုံးဘယ်လောက်ဆိုတာပါမလာဘူး။အနည်းဆုံး6လောက်ကအများဆုံးဘယ်လောက်ဆိုတာပါလာတဲ့ခါကြတော့ဘယ်လိုရစက်ချင်းထုံးတဲ့ချိန်တဲ့ခါကြတော့ကျွန်တော်အာမကပြီလို့မရတဲ့ခါကြတော့သူပုံကတော့တိတ်တော့နားလာရှိတယ်နော်အဲ့ဒါဒီကျွန်တော်ပြင်လာပါပဲသူ
လက်ရှိမှာတော့ဘယ်ဥပဒေပုံမှန်တွေဘယ်လိုပြင်ဆင်မလဲဆိုတာကိုသူကတိတိကျကျထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးစစ်ဆိုးရလက်ထက်ကလို့နိုင်ငံသားတွေမှာနားယောင်ခံစောင့်ကြည့်ခံရတာဖုန်းဆက်သွယ်မှုကြားဖြတ်နားထောင်ခံရတာစရဲ့ပုံကိုရိပ်ထိပါခံရမှုတွေကိုကာကွယ်ဖို့ရည်ရွယ်ပြီးဒီဥပဒေကိုပြဋ္ဌာန်းခဲ့တာဖြစ်တယ်လို့ဥပဒေပြဋ္ဌာန်းချိန်ကလွတ်တော်ကိုယ်စားလှယ်တွေကပြောဆိုခဲ့ကြပါတယ်။ဒါပေမဲ့ဒီဥပဒေပြဋ္ဌာန်းချိန်ကစလို့တလွဲအတုံးချမှုတွေကြောင့်ဒီဥပဒေဟာနာမည်ဆိုးနဲ့ကြော်ကြားခဲ့တဲ့ဥပဒေတစ်ခုဖြစ်လာခဲ့တာပါ။ဒါကိုပြင်ဆင်ဖို့တက်ကြလှုပ်ရှားသူတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကအချိန်တော်ကြာတဲ့ကတောင်းဆိုနေခဲ့ကြတာဖြစ်ပါတယ်။ဒီဥပဒေကိုလက်တွေ့ကျင့်သုံးတဲ့အခါမှာပြည်သူကိုအကာအကွယ်ပေးတဲ့ဥပဒေမဟုတ်ဘဲပြည်သူကိုဒုက္ခပေးတဲ့ဥပဒေဖြစ်တွေ့နေရတယ်လို့ရှုနေဦးကြည်မင်းကပြောပါတယ်။
ဒီချက်ကတော့အာမဂံပြီးတဲ့ပုံမှန်ဖြစ်တယ်ပါလေ။အဘန်ဆိုလို့ဆိုရင်အဲ့လိုအာမဂံမပြီးတဲ့အတွက်ကိုတော့ကြာနေပြီးတော့တည်ရလို့လုပ်ခဲ့လို့အဲ့တော့တမင်သက်သက်ကိုရွေးပြီးတော့အဲ့လိုဆိုးနေတာတွေ့ရတယ်။ဒါမှသိစားပေါ့။တလွဲတုံးနေတဲ့ဟာကိုဆက်အောင်ပြန်လုပ်ပြနေတယ်လို့ကျွန်တော်ကတော့အဲ့လိုအကြံပေးချင်ပါတယ်။ဒီမှာတော့ကျွန်တော်တို့တော်တော်ဒုက္ခရောက်နေပါတယ်နော
်။လူခွင့်ရေလှူရှားသူအချို့ကတော့ဒီဥပဒေကိုပြင်ဆင်ဖို့ထက်အတိတ်ရေးဆွဲလို့ကြပါတယ်။ဒီထဲမှာအတန်အဖွဲ့ကမောင်ဆောင်ခါလေးပါဝင်ပါတယ
်။အရေးကြီးဆုံးကအမှန်တကယ်နိုင်ငံတော်ဦးရတော်ပုံမှန်အဖြစ်ဆိုရှိတာတဆုံလုံးကိုချက်ချင်းလို့ရတာ။ဘာလို့လဲဆိုတော့သူကနိုင်ငံတော်ကိုပြောထားပြီးတော့နိုင်ငံသားကြီးရဲ့လူလက်စွာအာဟိုကျွန်တော်ပြောတဲ့ပြည်ရခွင့်နဲ့နောက်ကျတော့လုံးလုံးမှုပါပဲရှိလို့အထူးကအဓိကတာဆိုသိနိုင်ငယ်ချက်ဒီဟိုပါရီလို့ထင်ရလို့နဲ့ဥပဒေကြောင်းရတကယ်ပြည်ပြုံတဲ့အခြေအနေမှာမရှိဘူး။အဲ့တော့သူတို့လက်တော့ပြင်နေနေဆိုရင်တော့ကျွန်တော်ပြောတဲ့ပုံမှန်ရှေ့စာလုံးပေါ့နော်အဲပုံမှန်ရှေ့စာလုံးကိုမဖြစ်မီပြင်မှုလိုရတယ်။အမှန်တကယ်ပထမအဆုံး project ကဒီနိုင်ငံလုံးတစ်ခုလုံးကိုအကုန်လုံးပြန်ရေးမှကိုရမှာ။ဘာလို့လဲဆိုတော့ဒီရေးထားတဲ့ဥပဒေကဒီရှင်းနေတာတော့ပဲရှိရတယ်ဒီကဆိုတော့တကယ် privacy လို့နောက်တော့ security လို့ရှင်းလာတဲ့ခါမှာအဲ့တလောက်ကြီးနဲ့ရေကူးကလုပ်လို့မရအောင်နောက်တစ်ခုကကျတော့တကယ်ကျွန်တော်တို့လေ့လာမှုတွေရစီရင်အဲ့ဒီဟာကို implement လုပ်တဲ့ရေးတဲ့ဘက်ကလည်းဒီဟာကိုဘယ်လိုကင်ပြန်မှန်းကိုလုံးဝနားလည်နေရမှာရှိ
ပုံမှန်ရှစ်ဆဆိုတာနိုင်ငံသားတဦးဦးကသူကိုယ်တိုင်ဖြစ်ဖြစ်ကုမီတာစုကိုဖြစ်ဖြစ်တပ်ဖက်ကဂုံတိတ်ခါညှိုးနှဲအောင်လုပ်တယ်လို့ယူဆတယ်ဆိုရင်အရင်ယူနိုင်တယ်လို့ဖော်ပြထားတဲ့ပုံမှန်တစ်ခုဖြစ်ပါတယ်။ဒီပုံမှန်နဲ့ပတ်သက်ပြီးတိကျတဲ့သတ်မှတ်ဖော်ပြချက်မရှိတဲ့အတွက်တလွဲအတုံးချမှုတွေရှိလာနေတာပါ။လက်ရှိမှာတော့အစိုးရတမရောအာဏာရပါတီဝင်များနဲ့ဒေတန္တရအုပ်ချုပ်ရေးပိုင်းကပုဂ္ဂိုလ်တွေကသူတို့ကိုဝေဖန်လာသူတွေကိုဂုံတိတ်ခါညှို့နှဲအောင်လှုပ်ဆောင်တယ်လို့ခေါင်းစဉ်တက်ပြီးဒီဥပဒေကိုအတုံးပြုကတရားဆက်ဆိုလာရကနေဒီဥပဒေဟာပို့ပြီးနာမည်ဆိုးနဲ့ကြော်ကြားလာခဲ့တာဖြစ်ပါတယ်။ဒီအပြင်ဒီဥပဒေကိုပြဋ္ဌာန်းခဲ့ခြင်းဟာနှစ်နှစ်ကျော်လာပြီဖြစ်ပေမဲ့အခုချိန်ထိမျိုးတွေထွက်မလာသေးတာကြောင့်လိုအပ်တယ်လို့ပုံဖော်မှုတွေရှိနေတာလည်းဖြစ်ပါတယ်ရှင်။